တရုတ်သမ္မတရှီကျင်းဖင်ရဲ့မြန်မာနိုင်ငံခီးစဉ်ဒုတိယမြောက်နေ့ဒီကနေ့မှာတော့တက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့သူတွေ့ဆုံခဲ့ပါတယ်။ဒီတွေ့ဆုံမှုအတွင်းမှာတော့နှစ်နိုင်ငံအစိုးရချင်းနောက်ပြည်သူတက်မတော်တို့ကြားပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်မှုနောက်နှစ်နိုင်ငံနယ်စပ်ဒေသတည်ငြိမ်အေးချမ်းရေးနဲ့လုံခြုံရေးတွေကိုအလေးပေးဆွေးနွေးခဲ့ကြတယ်လို့တက်မတော်ဘက်ကပြောပါတယ်။အသေးစိတ်ကိုတော့ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်
။ဒီကနေ့မနေ့ပိုင်းကနေပြည်တော်ရှိ Harrison Lake View Hotel မှာတရုတ်နိုင်ငံသမ္မတနဲ့တမတော်ကာကွယ်ရေးဦးစီးချုပ်ပူချုပ်မှုကြီးမင်းအောင်လှိုင်တို့တွေ့ဆုံခဲ့ကြပြီးနှစ်နိုင်ငံတမတော်ချင်းချင်းပူးပေါင်းဆောင်ရွက်မှုကိုတူးမြည်ရေးဆွေးနွေးခဲ့ကြတယ်လို့တမတော်ပြောရေးဆိုခွင့်ရှိသူဗိုလ်မှူးချုပ်စော်မင်းထွန်းကအခုလိုပြောပါတယ်
။တရုတ်နိုင်ငံဟိုသမ္မတကြီးကတော့စပါပြီးပြောတော့နှစ်နိုင်ငံစင်မျိုးပေါက်ဖို့ဖြစ်ပြီးရင်းနှီးမှုပုံမတိုးတက်ခိုင်မာဖွံ့ဖြိုးရအတွက်တွန်းအားပေးလိုတဲ့အကြောင်းကျွန်တော်နိုင်ငံဆက်ဆံရေးဖွံ့ဖြိုးတိုးတက်ဖို့ပြည်သူလူထုချင်းချင်းပူးပေါင်းဆောင်ရွက်မှုနဲ့တမတော်ချင်းပူးပေါင်းဆောင်ရွက်မှုကအရေးကြီးတဲ့အကြောင်းတမတော်ချင်းပူးပေါင်းဆောင်ရွက်မှုကတော့အချိန်ကုန်ဖြင့်တိုးတက်လျက်ရှိတဲ့အကြောင်းနိုင်ငံအေးဒီပူများဖြစ်တဲ့အပိုင်ဝင်ပုံမအထောက်အကူဖြစ်စေနိုင်ဖို့နိုင်ငံလူထုအကျိုးစီးပွားကိုဖန်တီးပေးနိုင်တဲ့အကြောင်းပြောခဲ့ပါတယ်။အဲတမတော်သာဝန်ကြီးတွေနဲ့ပြန်လည်ဆွေးနွေးကြတော့နိုင်ငံပြည်သူလူထုအစိုးရနဲ့နိုင်ငံရဲ့အစိတ်တိုင်းဖြစ်တဲ့တမတော်နေရာပူးပေါင်းဆောင်ရွက်မှုတို့မှာပုံမဒီနေ့ဆိုတော့ရက်ရမယ်ဖြစ်တဲ့အကြောင်းကျွန်တော်မြန်မာနိုင်ငံရဲ့နိုင်ငံရေးပြည်ပြင်ပြောင်းလဲမှု9နှစ်တာကာလအတွင်းမှာအထူးအကြောင်းများစွာရရှိခဲ့ပြီးအမည်လုံးရရှိသလိုစိန်ခေါ်မှုတွေရှိတဲ့အကြောင်းရေးကြီးတဲ့စိန်ခေါ်မှုကတော့နိုင်ငံတည်ငြိမ်အေးချမ်းရေးဖြစ်ပြီးငြိမ်းချမ်းရေးကအဓိကကြတဲ့အကြောင်းငြိမ်းချမ်းရေးအတွက်အလေးထားဆောင်ရွက်လျက်ရှိကြောင်းပြောပြခဲ့ပါတယ
်။ဒီတွေ့ဆုံမှုမှာတမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဦးဆောင်ပြီးဒုတိယတမတော်ကာကွယ်ရေးဦးစီးချုပ်ညှိနှိုင်းကိုကယ်ရေးကြီးရည်လီနဲ့အရာရှိတွေတက်ရောက်ခဲ့ကြတာဖြစ်ပါတယ်။ကောင်းဆောင်လူသိဆုံမှုမှာနှစ်နိုင်ငံနယ်စပ်တည်ငြိမ်အေးချမ်းရေးအတွက်ဆွေးနွေးခဲ့ကြတယ်လို့လည်းဘူမှုချုပ်စွန်မင်းတို့ကဆက်ပြောပါတယ်
။အဲဒါတော့တည်ငြိမ်အေးချမ်းရေးအတွက်အစိုးရရဲ့ဒီစီမှုကိုစတင်နေတဲ့ရန်ဖက်စီလူများကိုပြန်နိုင်ငံမှာလက်ခံနိုင်မှာမဟုတ်ဘူးလို့အစိုးရကိုစတင်ပြီးလက်နက်ကန်ရန်ဖက်တိုက်ခိုက်မှုများဆိုရင်ပို၍လက်ခံနိုင်တဲ့အကြောင်းကျွန်တော်ငြင်းငြင်းလှုပ်ဆောင်ရမှာဥပဒေနဲ့အညီသာလှုပ်ဆောင်ရမည်ကိုတိုင်းရင်းသားအားလုံးကသားတဲ့လက်ခံရတဲ့အကြောင်းဆွေးနွေးခဲ့ပါတယ်။ရုပ်သမတကြီးကပြန်လည်ဆွေးနွေးရမှာတော့ဒီဒီအဖွဲ့အစည်းဖြစ်စေတရုတ်နိုင်ငံပိုင်နဲ့ကိုအကုန်ချပြီးမြန်မာနိုင်ငံကိုထိခိုက်အောင်ဆောင်ရွက်ခြင်းတွေကိုလက်မခံတဲ့အကြောင်းဧသဒေသဆိုင်ရာပူးပေါင်းဆောင်ရွက်မှုတိုးမြှင့်ဖို့အရေးကြီးတဲ့အကြောင်းပြန်ဆွေးနွေးခဲ့ပါတယ်
။တရုတ်မြန်မာနယ်စပ်မှာဆိုရင်ဝါသဖွဲ့ UWSA မိုင်းလာဖွဲ့ NDAA ကချင်ဖွဲ့ KIA ရခိုင်ဖွဲ့ AA ကိုကံဖွဲ့ MNDAA တမ်းမလောင်ဖွဲ့ TNLA စတဲ့ဖွဲ့တွေခြေပြုနေထိုင်ကြပါတယ်။မြန်မာအစိုးရနဲ့ဆက်ဆံတဲ့အခါမှာနယ်စပ်မှာရှိတဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့တွေကိုကြားခံပြစ်မသုံးဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကသူ့ရဲ့တရုတ်ခီးစင်သွင်းကတရုတ်သမ္မတကိုပြောဆိုခဲ့တာရှိပါတယ်။တမတော်ဘက်ကရောတရုတ်အစိုးရအနေနဲ့လက်နက်ကိုင်ဖွဲ့တွေကိုကြားခံနေတဲ့အတုံးချနေတဲ့သဘောတက်ရောက်နေတယ်လို့မြန်မာသလားလို့ VOA ကမေးတဲ့အခါမှာတော့ဗိုလ်မှူးချုပ်စော်မင်းထွန်းက
တရုတ်မြန်မာနယ်စပ်မှာရှိတဲ့သူတို့တောင်းရန်သူများရဲ့စတင်ဖြစ်ပြရတဲ့ဟာတွေကိုကျွန်တော်ကြည့်ရနေတယ်ဒီရည်ဒီနိုင်ငံရဲ့ကြားကြားမှာတော့လူ့နိုင်ငံရဲ့မူဝါဒတည်လဲဒီပြည်နိုင်ငံရဲ့ဆန့်ကျင်ဘက်အဖွဲ့အစည်းတွေကိုကျွန်တော်တို့အနေနဲ့အမပိုင်းနဲ့အတူမှာအခြေချပြီးလုပ်ဆောင်ပါလေတခြားနိုင်ငံကိုဆန့်ကျင်တဲ့လုပ်ဆောင်ပါလေကျွန်တော်လက်မခံပါဘူးညီမကဒီလိုနေထိုင်နေမှုကဒီ၅ရက်အရာလဲဒါတွေကိုလိုက်နာဆောင်ခဲ့ရမှာဖြစ်ပါတယ
်တရုတ်သမ္မတရှီကျင်းဖင်နဲ့တမတော်ကာဝေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့တွေ့ဆုံမှုဟာဒီတစ်ချိန်နဲ့ဆို6ချိန်မြောက်ရှိခဲ့ပြီးဖြစ်ပါတယ်ခင်ဗျာ